စကိုင်းတိုင်းဟုံးမလင်းမြို့နယ်ရွှေပြည်မြို့ကမြန်မာစစ်တပ်တပ်ဆွဲထားတဲ့နေရာကိုဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေကတိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ဘက်ကလည်းလေကြောင်းသုံးပြီးတိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အဲ့ဒီရွှေပြည်မြို့ရဲ့အခြေအနေကိုကိုစောမိုးကျော်ကပြောပြပါမယ်
။ချင်းတွင်းမြစ်ဘေးမှာရှိတဲ့စကိုင်းတိုင်းဟုံးမလင်းမြို့နယ်ရွှေပြည်မြို့ကိုဒေသခံကာကွယ်ရေးအဖွဲ့တွေကစစ်တပ်ကအာဏာသိမ်းခဲ့တဲ့နှစ်နှစ်ပြည့်တဲ့ဖေဖော်ဝါရီလ၁ရက်နေ့မနေ့ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ကြောင်းဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပြပါတယ်
။စကန်တုံးကတော့ရလိုက်တယ်စကန်တုံးကတော့လေသူတို့ကဆုတ်သွားတယ်စကန်တုံးကကြာပြီးတော့မြို့ကိုသိမ်းတယ်ပေါ့ကမြို့ရဲ့ကိုယ်နေရာနှုန်းကတော့ကျွန်တော်တို့ဒီကဒီပေါင်းတပ်ဖွဲ့ကသိမ်းထားတယ်ညနေ3နာရီလောက်မှာအဲ့ဒီဟာရင်တည်းရောက်လာပြီးတော့မှသိရှိရေးမြို့ပတ်ဝန်းကျင်တစ်ခါမျိုးသုံးပြန်လုပ်သွားတယ
်ရှင်ပြည်မြို့ဟာမြို့အဖြစ်အစင်းမြင့်တင်ခဲ့တဲ့မြို့တစ်ခုဖြစ်ပြီးဟုံးမလင်းမြို့နဲ့25မိုင်ခန့်ကွာဝေးပါတယ်စကိုင်းတိုင်းအောက်ပိုင်းမုံရွာကနေစကိုင်းတိုင်းအထက်ပိုင်းချင်းတွင်းမြစ်အတိုင်းရေချောင်းကနေစံတက်ပါကရွှေပြည်မြို့ကိုမဖြစ်မနေဖြတ်တန်းရမှလည်းဖြစ်ပါတယ်။ဒါကြောင့်ချင်းတွင်းမြစ်ကိုအတုံးပြုပြီးကုန်စီတွေနဲ့ရိတ်ခါတွေကိုဆက်လီနဲ့တည်ယူနေတဲ့မြန်မာစစ်တပ်အတွေ့ဒီနေရာဟာအ धिक စစ်ရေးအရဗျူဟာကျတဲ့နေရာတစ်ခုလည်းဖြစ်နေပါတယ်။ရွှေပြည်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ပကပပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကအခုလိုဆက်လက်ပြောဆိုပါတယ်
။ဆက်ပြီးကစီရင်ကြရစီပေါ်ရင်းလာရလမ်းမဆက်တဲ့ရင်းလာရဒီကြောင့်ခုံတုံးကြောင့်မခုတလုံးကိုဆက်ကြတာနေတာဖြစ်တယ်။ပြီးတော့အဲ့ဒီတာဝန်ရှင်ကစစ်စိတ်တွေစစ်လုံငန်းရှင်တွေပြီးတော့တာဝန်ရှင်ကရှင်ရုံးလုံငန်းရှင်တွေကိုဆက်ဆံနေတဲ့ဒီစစ်ဘုရားဒီပေါင်းနဲ့အခွင့်အရေးနဲ့မတရားဆက်ကြီးတောက်ခံနေရတယ်ဒီတော့သူတို့ရဲ့ရမန်ကိုရရှိလို့တဲ့အဲ့မှာသူငါကြည့်တဲ့လက်နေတာတွေရှိတယ်အဲ့ဒါကိုဖြတ်တောက်ချင်တဲ့စိတ်ပိုင်းလည်းပါပါလိမ့်ကြ
။ကိုက်ပွဲကြောင့်ရွှေပြည်မြို့လုံးကျွန်းနီးပါးနီးစရာရွာတွေဘက်ကိုထွက်ပြေးနေရတယ်လို့ရွှေပြည်မြို့ကန်ဦးကအခုလိုပြောပါတယ်
။အခြေအနေရတော့ဗျာဆိုးတယ်ဗျာကျွန်တော်တို့ကပြေးနေရတာပြင်ချောင်းနေရတယ်။ဒီနေရာတစ်မျိုးလုံးနီးပါးလူရအကုန်လုံးကျွန်တော်ဒီကရွာတွေတက်ကိုလာနေရလိမ့်။တနေရာလည်းခံတော့သူတို့ရဲ့အဝါနောက်ဆုံးတက်ထိုင်ထားတဲ့နေရာပေါ့ကျွန်တော်တို့မြို့ကိန်းနာလေးမှာဒီစိတ်ကနေတိုင်အိုက်တောင်ကုန်းပေါ့အိုက်တောင်ကုန်းမှာပဲသူနေထားလိုက်တာအိုက်စိတ်ကကျန်တော့ကျန်အရာကုန်ခင်းလာပြီးသွားပြီက
စကိုင်းတိုင်းအထက်ပိုင်းကဖြစ်တဲ့ရွှေပြည်မြို့ဟာမြန်မာစစ်တပ်အပြင်စစ်တပ်ကိုထောက်ခံသူပြူစောထီးတွေပါရှိပြီးချင်းတွင်းမြစ်အနောက်ဘက်ကမ်းမှာရှမ်းနေအမျိုးသားများတပ်မတော် SNA ရဲ့တပ်မဟာ891လဲရှိတယ်လို့သိရပါတယ်လက်ရှိအချိန်မှာစစ်တပ်ပြူစောထီးနဲ့ SNA တို့ပူးပေါင်းပြီးရွှေပြည်မြို့ကိုပြန်လည်စိုးမိုးမှုရရှိဖို့ပြင်ဆင်နေတဲ့အတွက်စီရေးတင်းမာနေပြီးတိုက်ပွဲတွေအချိန်မရေဖြစ်ပွားနိုင်တယ်လို့လည်းဒေသခံကာကွယ်ရေးအဖွဲ့ကပြောပါတယ်အခုလိုအခြေအနေကြောင့်ရွှေပြည်ဟုံးမလင်းရွှေပြည်ဖောင်းပြင်ရေလန်းချောင်းကိုအတုံးမပြုတ်ဖို့ဒေသခံကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်